Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့ရောဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုတော်ကင်မျိုးသက်နဲ့အတူကြီးညာပြီးမှာပါအီရန်နျူကလ িয়ার ရေးအဖြစ်ရှာဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်အကြားဒီကနေ့အထိဆက်လက်ဆွေးနွေးနေတာမြန်မာနိုင်ငံမှာပါတီစုံထွေထွေရွေးကောက်ပွဲကျင်းပဖို့ရည်သမတ်ထုတ်ပြန်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွတ်တော်အတွင်းမအောင်မမြင်ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်ပါပြီ
။တတင်းငွေနေပါလူဝင်မာလာရှိရဲ့တင်းငွေအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ့်ရက်ပေါ့။နောက်တစ်ခုပါသေးတယ်ဗျာ။ကိုယ်စီအလောင်းနေမြင်းစင်းစတင်နေတယ်ဆိုတော့
ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုက်ပါရှင်။တတင်းအပြည့်စုံကိုတော့နောက်ပိုင်းမှာကြားရပါမယ်။ဒါအပြင်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းကိုပြည်တော်စုလွတ်တော်မှာမနေ့ကအတည်ပြုလိုက်တဲ့တတင်းနဲ့မြန်မာနိုင်ငံတွင်နိုင်ငံရေးအပြောင်းအလဲတွေရှိလာပေမဲ့လည်းဗဟိုချုပ်ကိုင်မှုလျှော့ချပြီးပြည်သူရေးရာကဏ္ဍတွေမှာပြုပြင်ပြောင်းလဲရေးတွေပေါ်လို့ဖို့လိုအပ်ချက်တွေရှိနေတယ်ဆိုရဲပြောဆိုကြတဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ထိပ်တန်းရောက်တတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နျူကလ িয়ার ရေးအဖြစ်ရှာဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဗီယက်နာမှာဒီကနေ့အထိဆက်လက်ဆွေးနွေးနေပါတယ်။လာမယ့်တောက်ကြနေ့မှာနှစ်ဖက်ကြားသဘောတူညီမှုရအောင်ဆက်ပြီးတော့ဆွေးနွေးသွားမှာလည်းဖြစ်ပါတယ်။မပြည့်ပြတ်သေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့နောက်ဆုံးအခြေအနေအနေနဲ့အခုလိုထပ်ပြီးရတိုးဆွေးနွေးတာဖြစ်တယ်လို့ဩစတြီးယားနိုင်ငံကိုရောက်နေတဲ့အနောက်နိုင်ငံသံတမန်တဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါရယ်။နောက်လာမယ့်48နာရီအတွင်းဘလို့အကြောင်းပြချက်မျိုးနဲ့ဆက်ပြီးတော့သွားနိုင်မလဲဆိုတာကိုတော့ခံမှန်းရခက်တယ်လို့အမည်မဖော်လိုတဲ့တန်တမန်တဦးကသတင်းတောက်တွေကိုပြောပါရယ်။ရဲအတိအကျသတ်မှတ်ပြီးဆွေးနွေးတာထက်အီရန်အနေနဲ့အပြေထွက်တဲ့အထိဆက်ပြီးဆွေးနွေးသွားမယ်လို့ဒီဆွေးနွေးပွဲကိုတက်ရောက်တဲ့အီရန်အကြီးတန်းစစ်ဆင်ညှိနှိုင်းရေးမှူးအဘက်စ်အရချီကပြောပါရယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မရီဟက်ကတော့အချိန်သတ်မှတ်ပြီးတော့ဆောင်ရွက်နေတာထက်အနှစ်သာရအပြည့်ရှိတဲ့သဘောတူညီမှုမျိုးရဖို့ကပိုအလေးထားတယ်လို့ပြောဆိုပါရယ်ခင်ဗျာ။
American သမ္မတ Barack Obama ဟာ Vietnam Communist Party အကြီးအကဲနဲ့အင်္ဂါနေ့ကသမ္မတအင်ဂျူရောမှာတွေ့ဆုံပါတယ်။ Vietnam စစ်ပွဲပြီးနှစ်ပေါင်း40ကြာခဲ့ပြီးတဲ့နောက်တချိန်ကရံဘက်နှစ်နိုင်ငံခေါင်းဆောင်တွေအခုလိုတွေ့ဆုံကြတာကိုနှစ်နိုင်ငံဆက်ဆံရေးမှာထူးခြားတဲ့တိုးတက်မှုတစ်ခုဖြစ်နေပြောဆိုကြပါတယ်။ American နဲ့ Vietnam ကြားပုံမှန်ဆက်ဆံရေးတည်ဆောက်ခဲ့တာနှစ်20ပြည့်တဲ့အချိန်တွင် American ကိုပထမဆုံးလာရောက်တဲ့ Vietnam Communist Party အထွေထွေအတွင်းရေးမှူး Nguyen Phu Trong ကိုMr. Obama ကအကျိုးဆုံးနှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်။အပြန်အလှန်လေးစားမှုပေါ်မှာအခြေခံပြီးနှစ်နိုင်ငံလူထုအတွက်အကျိုးဖြစ်စေတဲ့အပြုသဘောဆောင်ဆက်ဆံရေးပေါ်ထွက်တာကိုတွေ့ခဲ့ရပါတယ်လို့ Mr. Obama ကပြောပါတယ်။လူခွင့်ရင်းနဲ့ဘာသာရေးလွတ်လပ်ခွင့်လို့နှစ်နိုင်ငံကြားသဘောထားကွဲပြားတဲ့ကိစ္စရပ်တွေပေါ်မှာလည်းသူနဲ့ Mr. Trump တို့ပုံမှန်လည်းလည်းဆွေးနွေးခဲ့ကြပါတယ်လို့ Mr. Obama ကပြောတာပါ။တခြားနိုင်ငံပေါင်းဒရာစင်နဲ့တူအမေရိကန်နဲ့ဗီယက်နမ်တို့ပါဝင်ပြီးတရုတ်နိုင်ငံတို့မပါဝင်တဲ့ Pacific သမုဒ္ဒရာဖြတ်မိတ်ဖက်ဆက်ဆံရေး TPP လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုလည်းခေါင်းဆောင်နှုတ်ကဆွေးနွေးကြပါတယ်။အင်္ဂါနေ့ကသမ္မတအင်ဂျူရောပြင်ပမှာတော့အမေရိကန်နိုင်ငံတဝန်းနေထိုင်ကြတဲ့ဗီယက်နမ်နယ်ဘွားတွေကအထွေထွေတွင်းမှုရဲ့ခီးစဉ်ကိုကန့်ကွက်ဆန္ဒပြကြပါတယ်။ဒီမိုကရေစီနဲ့အကျဉ်းချသတင်းမီဒီယာသမားတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေနဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ဥရောပခေါင်းဆောင်တွေကပေးထားတဲ့နောက်ဆုံးရဒီသတင်းပတ်ကမှဂရိနိုင်ငံရဲ့ချင်းငွေဆိုင်ရာသဘောတူညီချက်တရရဖို့သူ့အနေနဲ့ယုံကြည်စိတ်ချထားကြောင်းဂရိဝန်ကြီးချုပ်အလက်ဆီစီပရက်စ်ကပြောဆိုလိုက်ပါတယ်။ဘဏ္ဍာငွေကြေးအခုကြီးအတွက်ပြန်လည်အဖြစ်ချိုးချံချွေတာရေးဆိုင်ရာပြင်းထန်တဲ့အစီအစဉ်တွေအပေါ်သဘောတူဖို့သူ့နိုင်ငံအနေနဲ့ဘာကြောင့်တွန်းဆိုရတယ်ဆိုတဲ့အပေါ်ကိုလည်းဥရောပပါလီမန်ကိုဒီကနေ့ပြောတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်စီပရက်စ်ကကာကွယ်ပြောဆိုပါတယ်ဘလို့ပြုပြင်ပြောင်းလဲရေးမဆိုဝင်တို့ဝင်ဖို့ကိုလူလူအကြမှာမျှဝေခံယူရမယ်အလုတ်ကင်ဖန်တီးရမယ်စွန်ဦးတီထွင်လှုပ်ဆောင်မှုကိုအားပေးရမယ်လို့ထောက်ခံတန်နဲ့ကန့်ကွက်တန်တွေကြားထဲမှာဂရိခေါင်းဆောင်ကပြောလိုက်ပါတယ်ယူရိုငွေကြေးသုံးဒေတာရဲ့ချင်းငွေပေးဆိုင်ရာအစီအစဉ်နဲ့အညီအကူအညီအသစ်ပေးပန်ကြားချက်တရက်ကိုဂရိနိုင်ငံကဒီကနေ့မှပဲတရားဝင်တင်သွင်းပါတယ်အဲ့ဒီပန်ကြားချက်ဟာအင်္ဂါနေ့နောက်ထပ်အရေးပေါ်အစည်းအဝေးတစ်ခုမှာဥရောပခေါင်းဆောင်တွေသတ်မှတ်ပေးတဲ့အချိန်စရာနဲ့ကပ်ညီပါတယ်နောက်ဆုံးရဟာဒီသတင်းပတ်ကုံမှာအဆုံးသတ်ဖို့ဖြစ်ပြီးသဘောတူညီချက်တည်းရမရဘူးဆိုရင်တော့ဂရိနိုင်ငံအနေနဲ့ဒေဝါလီခံရတဲ့အချိန်တွေရောက်သွားစေပြီးတော့ ဗန်စနစ်ပြိုလဲသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထက်စ်ကအရေးပေါ်အစည်းအဝေးပြီးတဲ့နောက်ပြောဆိုလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်အရာရှိတွေနဲ့တာလီဘန်ကိုယ်စားလှယ်တွေရဲ့တရက်ကြာငြိမ်းချမ်းရေးဆွေးနွေးပွဲဟာအောင်မြင်မြင်နဲ့ပြီးဆုံးခဲ့ပြီးအစ္စလာမ်တွေရဲ့ဥပုံလာရမဒန်ပြီးရင်ထပ်ပြီးတွေ့ဆုံဖို့သဘောတူခဲ့ကြတယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကဗုဒ္ဓဘူးနေမှာပြောပါတယ်။ဆွေးနွေးပွဲကိုပါကစ္စတန်မြို့တော်အစ္စလာမာဘတ်နားကတောင်ပေါ်အပန်းဖြစ်မျိုးစခန်းလေးမှာဖြစ်တဲ့မူရီမှာအင်ကာနိတ်ကပြုလုပ်ခဲ့တာလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဆွေးနွေးပွဲမှာတရုတ်နဲ့အမေရိကန်နိုင်ငံကိုယ်စားလှယ်တွေပါပါရှိနေတယ်လို့လည်းဖော်ပြပါတယ်။တာလီဘန်တွေက2000ခုနဲ့အမေရိကန်ဥဆောင်တဲ့တပ်တွေဖျောက်ချခဲ့ပြီးနောက်ပိုင်းတိုက်ပွဲတွေမပြတ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ပြန်လည်သွေးစည်းဖော်ဆောင်လာမဲ့နီလန်တွေကိုတက်ရောက်လာသူတွေဆွံ့ရွေးခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီဟာစက်တင်ဘာသူသမ္မတရာထူးလက်ခံယူခြင်းကစပြီးအာဖဂန်နိုင်ငံငြိမ်းချမ်းရေးဖို့အဓိကထားလှုပ်ဆောင်နေပါတယ်။ဆွံ့ရွေးပွဲမှာနှစ်ဖက်စလုံးဒေတာရင်းမှာရောနိုင်ငံတွင်းမှာပါငြိမ်းချမ်းစီလိုတဲ့ဆန္ဒရှိကြောင်းနဲ့သက်ဆိုင်တဲ့အဖွဲ့တွေအားလုံးယုံကြည်မှုတည်ဆောက်ဖို့လိုအပ်ကြောင်းပြန်နောက်ထပ်ဆွေးနွေးပွဲကိုရမဒန်ဥပုသ်လပြီးဒီလနှောင်းပိုင်းလောက်နှစ်ဖက်အဆင်ပြေချိန်မှာကျင်းပမယ်လို့ကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နိုင်ငံရဲ့ဝန်ကြီးဌာနကဒီငင်းငင်းဆွေးနွေးပွဲကိုကြိုဆိုကြောင်းနဲ့အခုလိုဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပေးတဲ့ပါကစ္စတန်ကိုရောဆွေးနွေးပွဲမှာပါဝင်ခဲ့တဲ့အမေရိကန်နဲ့တရုတ်တို့ကိုပါကျေးဇူးတင်ကြောင်းပြောပါတယ်။တာလီဘန်နဲ့ပါကစ္စတန်အစိုးရကိုယ်စားလှယ်တွေကြားကာတာနဲ့နော်ဝေးနိုင်ငံတွေမှာကျင်းပတဲ့တရားဝင်မဟုတ်တဲ့တွဲဆောင်ဆွေးနွေးမှုအချင်းချင်းပြုလုပ်ပြီးနောက်မှာအခုလိုနှစ်ဖက်ဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါတယ
်။ VOA American အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေခင်းသတင်းများကို VOA ကနေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာပါတီစုံထွေထွေရွေးကောက်ပွဲကိုဒီနေ့အကုန်ပိုင်းမှာကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးတောင်းလိုင်ကပြောပါတယ
်။တတင်းတွေနေပါလူဝင်မာလာရှိရဲ့သတင်းမှုဒီအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ်ရဲ့ပေါ့။နောက်တစ်ခုပါသေးတယ်ဗျာ။ဟိုကိုယ်တည်းလောက်တည်းမြင်းစားတင်နေလို့ဆိုတော့ဥစ္စာမှာပြင်ရကျပါတွဲကျင်တယ်နော
်ပြီးခဲ့တဲ့ရက်ပိုင်းတွေကဆက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေမဲဆင်းတွေကိုထုတ်ပြန်ရမှာအမားအွင့်နေရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတည်တည်ဆတ်ဆတ်ဆီစစ်ဆောင်ရွက်ဖို့နိုင်ငံရေးပါတီတွေကရောလူထုကပါတောင်းဆိုနေချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတည်ပြုသတ်မှတ်ထုတ်ပြန်လိုက်တာပါအဲ့လိုထုတ်ပြန်လိုက်တဲ့စာရင်းတွေမှာမွေးဖွားသူတွေရဲ့မွေးနေ့တွေရွာလုံးကျွနီးပါတူညီနေတာတည်ဆုံးခဲ့သူတွေရဲ့နာမည်မဲဆင်းထဲမှာပါနေပြီးတချို့ဆိုလို့ရှိရင်ဒီမိသားစုလိုက်မဲဆင်းထဲမှာမပါဝင်တာတွေကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်ဒါအပြင်တိုင်းရင်းသားဒေသတချို့မှာလက်နက်ကိုင်ပြိပခါတွေဖြစ်ပွားနေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပပေးနိုင်မှုဆိုတာလည်းမတိကျဘူးလို့သုံးသပ်သူတချို့ကပြောဆိုပါတယ်မကြသေးခင်ရပ်ပိုင်းတွေအတွင်းကတော့အမားအွင့်တွေများနေတဲ့မဲဆင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါရခင်ဗျာ
ထိုင်းနိုင်ငံကိုအားလုံးရဲ့ခီးထွက်လာတဲ့ဗြိတိန်နိုင်ငံသားနှုအသက်ခံမှုနဲ့အဖမ်းခံရတဲ့မြန်မာနိုင်ငံသားနှုဟာဒီကနေ့ဇူလိုင်8ရက်ရုံချင်းတွင်အတွက်ကော့စမွေခရိုင်တရားရုံးကိုရောက်လာပြီးဖြစ်ပါတယ်ဒီလူသက်မှုအတွက်ဗြိတိန်နိုင်ငံမှာဒေါသထွက်နေကြပြီးဒီလူသက်မှုကနေထိုင်းရဲတွေရဲ့အရေးချင်းနဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေပေါ်သူတို့ရဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်လာတာပါဗြိတိန်နိုင်ငံသားတွေဖြစ်တဲ့အသက်24နှစ်အရွယ်ဒေးဗစ်မစ်လာနဲ့အသက်23နှစ်အရွယ်ဟန်နာဝတ်ဝတ်တူဟာထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံခြားခီးသွွားအလားအသွားလာများတဲ့လေကျွန်းကိုခေါ်တဲ့ကော့တောင်ကျွန်းမှာမနစ်ကအသက်ခံခဲ့ရတာပါမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဖြစ်တဲ့ဇော်လင်းနဲ့ဇော်ဝင်းဝင်းစော်ထွန်းတို့နှစ်ယောက်ဟာသူတို့တတ်တက်ခဲ့ကြောင်းဝန်ခံခဲ့တယ်လို့အောက်တိုဘာလထဲမှာထိုင်းရဲတွေကပြောပါတယ်ဒီလူသတ်မှုအတွက်သတင်းပတ်နဲ့ချိန်ပြီးခံမှန်းပြောဆိုမှုတွေလုပ်နေတာမို့ထိုင်းရဲတွေဖိအားပေးခံရတဲ့နောက်မှာအခုလိုဝန်ခံကြောင်းရဲကပြောကြားခဲ့တာဖြစ်ပါတယ်ဒါပြင် DNA စစ်ဆေးရမှာလည်းအသက်ခံရသူနှစ်ဦးစီကရတဲ့ DNA ဟာအခုတန်ရရှိသူနှုတ်နဲ့ကန့်ညင်နေတယ်လို့ရဲကပြောခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့သူတို့ကိုနှိပ်စက်ပြီးတပ်မိကြောင်ဝန်ခံခိုင်းခဲ့တယ်လို့နှုတ်ကပြောကြားခဲ့ပါတယ်သူတို့နှုတ်အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်တွေအဖွဲ့ကတော့သူတို့ဒီလိုဝန်ခံလောင်ရဲတွေနှိပ်စက်ခဲ့တဲ့အထောက်ထားတွေ့ရတာမို့ဒီကိစ္စကိုထိုင်းရှင်တွေများကောင်စီကိုတင်သွင်းခဲ့တယ်လို့ပြောပါတယ်ကျမူကျူးလွန်ကြောင်းတွေ့ခင်တော့သူတို့နှုတ်ကတည်တံ့အကြခံဖို့ရှိပါတယ်ဒီလူသက်မှုကအင်းနေချင်းဆဲတဲ့နိုင်ငံတွေကလာပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ရွှေပြောင်းအလုပ်သမားနှစ်တန်းခွဲလောက်ပေါ်ထိုင်းနိုင်ငံရဲ့ဆက်ဆံမှုကိုဆန်းသက်လိုက်တဲ့လူတဲလို့အမှုလို့လူခွင့်ရေးဖွဲ့တွေကပြောပါတယ်
တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဒီကနေ့ထိဆက်ချနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့စိုးရိမ်လွန်ပြီးလှုပ်တာပြောတွေကိုတာဝန်ရှိသူတွေကသတိပေးနေရပြီးသတင်းသုံးဘက်ကြဈေးချနေတာကိုရပ်ဖို့လှုပ်ဆောင်ချက်အသစ်တွေကြီးညာပါတယ်အစုရှယ်ယာဆန်ဈေးနှုန်းဖြစ်တဲ့ Shanghai Composite Index ဟာ600ခန့်နှုန်းနီးပါးကြဈေးနဲ့ပိတ်သွားပြီး Shenzhen Index က 2.5 ရာခိုင်နှုန်းကျဈေးနဲ့ပိတ်ပါတယ်အဲဒီလိုဈေးနှုန်းဆက်ချနေတာကြောင့်ဇွန်လအလယ်ကတည်းကဆိုရင်ဈေးကွက်တန်ဖိုးဒေါ်လာ 3.1 ထရီလီယံလောက်ဆုံးရှုံးသွားပြီးဖြစ်ပါတယ်အစုရှယ်ယာတွေကျဈေးနဲ့ရောင်းထုတ်ရတာမျိုးမဖြစ်စေဖို့ကြိုးစားတဲ့အနေနဲ့တရုတ်ကုမ္ပဏီယာပေါင်းများစွာကသူတို့ရဲ့အစုရှယ်ယာတွေအယောင်းအဝယ်လုပ်တာတွေကိုဆိုင်းငံ့ပေးဖို့ဒီကနေ့လျှောက်ထားကြပါတယ်ပြည်မာကြီးကကုမ္ပဏီပေါင်း 1,300 ကျော်တနည်းအားဖြင့်ဈေးကွက်တဲ့ကိုကုမ္ပဏီ 40 ရာခိုင်နှုန်းထက်မနည်းဟာအစုရှယ်ယာအယောင်းအဝယ်လုပ်တာကိုရပ်ထားကြတာပါအစုရှယ်ယာဈေးကွက်ထဲမှာစိုးရင်ထိတ်လန့်စိတ်တွေပေါ်လာပြီးကြိုးကြောက်မဲ့ရောင်းထုတ်တာတွေကြောင့်ဈေးနှုန်းတွေကျသွားတာလို့တရုတ်နိုင်ငံရဲ့အစုရှယ်ယာလုပ်ငန်းကိုကြီးကြပ်တဲ့တရုတ် Security Regulatory Commission ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်2015ခုနှစ်အတွက်ကမ္ဘာရှိအောင်အမွေအနှစ်နေရာများဆင်းနေမှာနောက်ထပ်နေရာ28နေရာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှိအောင်အမွေအနှစ်များဆိုင်ရာကော်မတီကထည့်သွင်းသတ်မှတ်လိုက်ပါတယ်အဲ့ဒီထဲမှာ American Texas ပြည်နယ်ကဆန်အန်တိုနီယိုမြို့က Elmo ခရစ်ယာန်သာသနာပြုနေရာလဲပါဝင်ပါတယ်အမောခရီးယန်သာသနာပြုနေရာ18ရာစုနှစ်ကဒေသခံတွေအကြားခရီးယန်ဘာသာပြန်ပွားစေဖို့ကက်သရစ်ခရီးယန်ကောင်းဆောင်တွေထူထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ပုထုနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်လွှတ်တော်ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွှတ်တော်တွင်မှမအောင်မမြင်ဖြစ်ခဲ့ပြီးနောက်တနင်္ဂနွေလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စီရင်လွှဲမှားမှုတွေကိုပြင်ဆင်မပြီးသေးပေမဲ့လို့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အပေါ်မှာတော့အတိုက်ခံတွေကကြိုဆိုကြပါတယ်။အကြီးကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖက်ကလည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုမကြာခင်ရက်ပိုင်းအတွင်းမှာပဲဆုံးဖြတ်မယ်လို့လည်းပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ပါရှင်လွှတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်တနင်္ဂနွေနေ့ပါနိုဝင်ဘာလ10ရက်တနင်္ဂနွေဒီအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ်ရက်ပေါ့နောက်တစ်ခုပါသေးတယ်ဗျာဟိုကိုယ်စီအလောင်းတွေအမြင်စင်စတင်နေတယ်ဆိုတော့ဥစ္စာမှာပြင်ရကြပါတွဲကျင်တယ်နော်
လွှတ်တော်ရင်းမှာအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်မှုတွေမအောင်မမြင်ဖြစ်ပြီးချိန်မှာအခုလို2015လွှတ်တော်အမှတ်ရွေးကောက်ပွဲကျင်းပမဲ့ရဲ့ထွက်ပေါ်လာခဲ့တာဖြစ်ပေမဲ့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကြိုဆိုလိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုတော့ဒီလ17ရက်နေ့ပါတီဗဟိုအလုံးမှုဆောင်ကြီးရဲ့စီဝေးပွဲမှာဆုံးဖြတ်ကြေညာမယ်လို့လည်းပါတီပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါတယ်
ရွေးကွဲဆိုတာရွေးကွဲကိုကျွန်တော်တို့ရှင်းနေလို့လည်းရှင်းနေလို့ပြောလို့ကျွန်တော်တို့ကျေးဇူးရဲဆိုတာကကျွန်တော်ရွေးကွဲကိုချိန်မှန်ဆိုတော့အချင်းပါဖို့လိုတဲ့အတွက်ကြောင့်ဆိုတော့ချိန်မှန်မှန်ကျင်းပါပါလို့ကျွန်တော်တို့ကျေးဇူးပါပါခင်ဗျာနောက်တစ်ချက်ကကျွန်တော်တို့ဒီရွေးကွဲပြညာကြီးဆိုတဲ့ခါကျတော့ကျွန်တော်တို့ဒီဘောရုံးကြီးဆောင်စီစီထိုင်လို့လိုလာတာပါခင်ဗျာနောက်ဘောရုံးကြီးဆောင်စီစီထိုင်ပြီးတော့ကျွန်တော်တို့ရွေးကွဲဝင်နေနေလို့ဆိုတော့ကျွန်တော်သိချင်ပါပါခင်ဗျာအဲဒီကျွန်တော်တို့ဆောင်ထားတဲ့နေရာအစားတွေအားလည်းဒီလိုမျိုးရောက်ကြတယ်လို့ဆိုတော့ရိုးရိုးဝင်နေလို့ကျွန်တော်တို့ကပြင်ညာလိုက်ပြင်ညာနေဆိုရင်ကျွန်တော်အသင့်ဖြစ်အောင်ကျွန်တော်ပြင်ထားတယ်ခါပါခင်ဗျာကျွန်တော်တို့ဒီ6ရက်နေ့မှာတော့ကျွန်တော်ခုစီတော့အများကြီးနေပြီးရှိပါတယ်ခင်ဗျာအဲ့ကြလို့ရှိရင်ကျွန်တော်တို့ဒီဥစ္စာကိုသင်ချင်နိုင်ငယ်လို့ယူဆပါတယ်ခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့လာပိုင်းပဲလိုတော့တဲ့အချိန်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအကြိုထုတ်ပြန်ထားတဲ့မဲဆန္ဒရှင်စည်းရုံးကိုအတိုက်အခံ NLD ပါတီဘက်ကတိုက်အိမ်တက်ဆင်းလိုက်လံစစ်ဆေးနေရဆဲလေဖြစ်ပါတယ်ရွေးကောက်ပွဲမှာအဓိကကြားတဲ့မဲဆန္ဒရှင်စီရင်အမှန်ကန်ဆုံးရရှိရေးကိုအတိုက်ခံတို့ဘက်ကဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလည်းဆက်လက်ပြီးတော့အာရုံစိုက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါရစေ။ဒီလို
ရဆိုင်ကြတာတော့မဟုတ်ဘူးရကျွန်တော်တို့က။အဲ့ဒါအတွက်ကတော့ဒီတော့ကျွန်တော်တို့ဒီစစ်စစ်နိုင်နေတဲ့ပေါ့ကျွန်တော်တို့ဒီလိုစပါတယ်ခင်ဗျာ။ဘယ်လိုရှိလို့ရှိရင်ကျွန်တော်တော်တော်လေးတော့အပြီးသွားပါပြီခင်ဗျာကျွန်တော်ပြီးနိုင်ပါတယ်ကျွန်တော်ရွေးကောက်ပွဲဝင်မယ်လို့ကျွန်တော်ဆုံးဖြတ်ပြီးနိုင်တယ်တကယ်လည်းတော်တော်ကြိုးစားအားကိုးကျွန်တော်တိုင်ပါပါခင်ဗျာ
ကျွန်တော်တို့ဒီလိုခင်ဗျလူလူရောင်းကြီးကဘာမှမလုပ်ရသေးဘူးဒီလိုမဟုတ်ဘူးခင်ဗျကျွန်တော်ကျင်းရရပြီပေါ့နော်ဆက်တော့ဒီလိုရောင်းကြီးကကျွန်တော်ဘယ်လိုလုပ်ရစီရမယ်ဘယ်လိုရည်ရည်ရှိရမယ်သူအဥစားပေးမှာဘယ်လိုပြီးပြေးမယ်အဲဒီဆက်တော့ဒီလိုရောင်းကဘာလီဘာလီဘာလီဒီလိုပြေးရမယ်ဒီလိုပြီးပေါ့ဗျာအဲ့ရဒီရတော့ကျွန်တော်ကကျေးဇူးစင်းလိုက်ကျေးဇူးလို့ပြောလိုက်ရှိပါတယ်ခင်ဗျာ136ကိစ္စတွေကပေါ်ပြီးတော့ကြည့်အောင်ဒီပြည်သူစီကိစ္စတွေပေါ်ပြီးတော့ကြည့်အောင်ဒီပြည်သူကြီးကတော့မျိုးရတယ်မျိုးရည်ပြည်ကအမြဲတမ်းကျွန်တော်တို့ရှေ့ကနေလို့ကျွန်တော်တို့ထုတ်ရှားနေတာပြောပါရခင်ဗျာအခုတော့လေကျွန်တော်တို့လက်ရှိအခြေအနေနဲ့လက်ရှိအခြေအနေကိုတိုက်တော့လေကျွန်တော်ရေးဟောဝင်တို့ဒုတိယနဲ့ကျွန်တော်ဆုံးဖြတ်ရင်လက်ရှိအခြေအနေတိုက်ကျွန်တော်ဝင်ဝင်လို့ရတယ်ကျွန်တော်တို့ကမှအခုရှိပါရခင်ဗျာ
မဲဆန္ဒရှင်စီရင်မှားယွင်းမှုတွေဟာရွေးကောက်ပွဲတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးပြည်သူတွေနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ဒီကနေ့မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုနိုဝင်ဘာလ8ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ကြေညာလိုက်တာပါ။လွတ်တော်ကိုယ်စားလှယ်လောင်းများအမည်စင်းတွေကိုတော့ဇူလိုင်လ20ရက်နေ့ကနေဩဂုတ်လ8ရက်နေ့အတွင်းမှာလက်ခံသွားမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းရုပ်သိမ်းလို့ရင်တော့ဩဂုတ်လ17ရက်နေ့နောက်ဆုံးနေ့အဖြစ်သတ်မှတ်ထားပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်လ12ရက်နေ့ကနေ21ရက်နေ့အတွင်းမှာစီစစ်သွားမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဟူးနေ့မှာတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြသွားတော့ပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းမှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနှာစင်ကြည့်ရအောင်ပါရှင်
ရရှိမြတ်မြအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့တဲ့တော်ရရှိနေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့တဲ့ကိုမင်းမြန်လို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်မှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးဖို့ထပ်ပြီးဖိတ်ခေါ်ပါတယ်ခုတော့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းသတင်းဖက်အလဲပေးရအောင်ပါမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းမှာမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုဘာသာခြားနယ်မယူဖို့ဥပဒေအရတားမြစ်ထားချက်မပါဝင်တာကြောင့်လူအခွင့်အရေးချိုးဖောက်မှုမရှိဘူးလို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကပြောလိုက်ပါတယ်တခြားဘာသာတွေမှာလက်ထပ်ထိမ်းမြှားခြင်းဆိုင်ရာဥပဒေတွေနဲ့ဘာသာဝင်အမျိုးသမီးတွေကိုကာကွယ်မှုတွေရှိသလိုမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုလည်းကာကွယ်နိုင်ဖို့ဥပဒေတွေရှိသင့်တယ်လို့လည်းပြောဆိုပါတယ်ဒီသတင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းကမေခကပြပို့ထားပါတယ်ရှင်
အမျိုးသမီးအခွင့်အရေးချိုးဖောက်မှုရှိတယ်လို့ဝေဖန်ခံနေရတဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းကိုမနေ့ကပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုတာနဲ့ပတ်သက်ပြီးအချို့သောလူအခွင့်အရေးလှုပ်ရှားသူတွေနဲ့အမျိုးသမီးအရေးလှုပ်ရှားသူတွေကကန့်ကွက်မှုတွေပြုလုပ်ခဲ့ကြပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကတော့အခြားဘာသာဝင်တွေလိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေအပေါ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေမျိုးလိုအပ်ကြောင်းဒီလိုလိုအပ်တဲ့အတွက်ဥပဒေပေါ်ထွက်လာနိုင်ဖို့အတွက်တင်ပြခဲ့တာဖြစ်တယ်လို့အဲ့ဒီအဖွဲ့ကအရှင်သောပါကကပြောပါတယ်ဥပဒေအပေါ်မှာဝေဖန်မှုတွေရှိပေမဲ့ဒီဥပဒေမှာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုဘာသာကြားအမျိုးသားတွေကလက်ထပ်ခြင်းမပြုရလို့တားမြစ်ထားခြင်းမရှိကြောင်းဥပဒေကိုတေချာနားလည်စွာဖတ်ရှုဖို့လိုအပ်ကြောင်းခုလိုပြောပါတယ
်ဗုဒ္ဓဘာသာအမျိုးသမီးကိုကျန်တဲ့ဘာသာကြားတွေကမယူပါဘူးလို့သတ်မှတ်ထားတာမဟုတ်ဘူးနောက်တစ်ခုကဟိန္ဒူပဲဖြစ်ဖြစ်အစ္စလာမ်ပဲဖြစ်ဖြစ်အစ္စလာမ်ကအစ္စလာမ်မျိုးသမီးကိုယူရလို့မှန်တယ်များအစ္စလာမ်ပဲဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုသိဘူးလားအိန္ဒူကိုလိုချင်လို့ရှိရင်အိန္ဒူဘာသာဝင်ဖြစ်ရမယ်ဆိုတဲ့ဥပဒေရှိပြီးသားခရိယဘာသာကိုယူမယ်ဆိုရင်ခရိယဘာသာဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုခရိယဥပဒေမှာရှိတယ်ဆိုတာကိုသိဖို့လိုအပ်တယ်ဗုဒ္ဓဘာသာကိုယူရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့ဥပဒေတခုမှမရှိခဲ့ဘူးအခုပြန်ထမ်းလာဗုဒ္ဓဘာသာဝင်ယူရင်ဗုဒ္ဓဘာသာဖြစ်ရမယ်လို့တော့မပါဘူ
းအမျိုးသမီးရေလှောက်ရှားသူအခေယအဖွဲ့ကမှတ်ထားတာကတော့ဒီဥပဒေဟာအမျိုးသမီးတွေအပေါ်မှာအမှန်တကယ်ကာကွယ်မှုမပေးနိုင်ကြောင်းနိုင်ငံရေးလှည့်ကွက်တစ်ခုသာဖြစ်ကြောင်းဥပဒေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဖြစ်တယ်တိုက်တယ်ဆိုရင်ဘယ်သူ့ကိုမှပြောတော့မှာမဟုတ်ဘူးအဲ့ဒါကြီးအမြဲတမ်းမျိုးသမီးတွေအတွက်ပိုရောင်းအန်တင်နေပြီ တိတ်တိတ်လေးယူမယ်အဲ့အတွက် violence ဖြစ်လာရဲဆိုရင်ကြိတ်ပြီးခံရတော့မယ်အခြေအနေမှာဖြစ်တယ်ပေါ့နော်ပြီးတော့အဲ့ဒါကြောင့်မလို့ကောက်ွယ်ပေးတယ်ဆိုတာဘလို့မှမဖြစ်နိုင်ပြီးတော့လို့ရှင်ဒါ discriminatory ဖြစ်တယ်ပေါ့နော်ပြီးတော့ဘာဖြစ်လဲဆိုတော့အမျိုးသမီးတိုင်းကိုကောက်ွယ်ပေးနေအောင်မဟုတ်ဘူးမြန်မာပြည်မှာဘုဒ္ဓဘာသာမျိုးသမီးပဲရှိတာမဟုတ်ဘူးမြန်မာပြည်မှာဟိုးဘိုးစင်ပါကတည်းကဟိုတိုင်းရင်းသားအများကြီးနဲ့နေလာတဲ့ဟာကိုမြန်မာဘုဒ္ဓဘာသာမျိုးသမီးတွေအတွက်ပဲလုပ်ထားတာကြီးဒါကတိုင်းရင်းသားပြည်တော်စုအာတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တော်စုမပြုတ်ခွဲရေးဆိုတဲ့ဟာနဲ့ဆက်တင်မဲ့ဖြစ်နေရပေါ့နော
်မနေ့ကပြည်တော်စုလွှတ်တော်မှာပြည်တော်စုလွှတ်တော်ဥပဒေချမ်းပူးပေါင်းကော်မတီဝင်ဦးစောလာထွန်းကဗုဒ္ဓဘာသာဝင်မိန်းမတွေနဲ့အခြားဘာသာဝင်ယောက်ျားတို့လက်ထက်တဲ့အခါမှာဗုဒ္ဓဘာသာဝင်မိန်းမတွေကိုအကာအကွယ်ပေးနိုင်ဖို့ဒီဥပဒေကိုပြဋ္ဌာန်းတာဖြစ်တာကြောင့်ဥပဒေကိုအတည်ပြုနိုင်ဖို့အတွက်တင်ပြဆွေးနွေးခဲ့ပါတယ်ချင်းပြည်နယ်ထန်တလန်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကတော့ဒီဥပဒေဟာဘာသာမတူတိုင်းရင်းသားတွေကိုသွေးခွဲဆက်ဆံတဲ့ဥပဒေဖြစ်တာကြောင့်မပြဋ္ဌာန်းတဲ့ကြောင်းဆွေးနွေးခဲ့ပါတယ်ဒါပေမဲ့မဲခွဲမှုအရာဥပဒေကိုအတည်ပြုဖို့မဲနိုင်ခဲ့တာကြောင့်ပြည်တော်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ
်ဒီမှာတော့ဟိုးရင်ကလေးကတော့လေလက်ထက်ထင်ရင်ဥပဒေကရရှိပြီးသားပဲဒီမှာတော့လေဒါ human right နဲ့လက်ဆိုင်တဲ့ကိုပိုင်ရွေးချယ်ပိုင်ခွင့်လူတိုင်းမှာရှိရာဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဥပဒေအတိတ်ကြီးအနေနဲ့တော့လေဒီမှာမလို့ဘူးလို့ထင်တာပါပဲလက်နဲ့တယ်ဆိုတာလေလူငယ်ရောက်ချားမှာဆိုတော့ဒီအစ်ကိုအစ်ကိုနဲ့နေကိုပိုင်အတွေ့အခေါ်နဲ့ကိုပိုင်ရွေးချယ်ပိုင်ခွင့်ပေါ်မှာပဲမှုတည်တယ်ကိုကျင်းနဲ့လို့ကိုရွေးချယ်လို့ရှင်တော့ကိုပြင်ကိုခံရမှာပဲလေတော်စီစီကကိုကိုကောင်းစွာဆောင်ချောက်တန်းပင်ပေးထားဖို့ပဲလိုတယ်
အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်ဆွေစင်ထိုက်ကဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါ။ဒီဥပဒေကိုပြဋ္ဌာန်းခဲ့တာကြောင့်ဗုဒ္ဓဘာသာဝင်အမျိုးသမီးတွေအနေနဲ့ဘာသာခြားတဲ့ဥဥနဲ့လက်ထပ်ဖြစ်ပါကမိမိဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရရှိမှာဖြစ်တယ်လို့ကွာရှင်းပြက်ဆဲခဲ့ပါကလည်းခံစားခွင့်နဲ့ကလေးပိုင်ဆိုင်ခွင့်တွေကိုဥပဒေမှာပါတဲ့အတိုင်းဆုံးဖြတ်ခံစားခွင့်ရမှာဖြစ်ပါတယ်။ဥပဒေအရဘာသာခြားအမျိုးသားတဲ့ဥဥကဗုဒ္ဓဘာသာအမျိုးသမီးတဦးကိုဘာသာကိုးကွယ်ခွင့်အပေါ်ကန့်ကွက်ခြင်းတားဆီးခြင်းများလှုပ်ဆောင်ခဲ့ပါကထောင်ဒဏ်ကျခံနိုင်ကြောင်းဥပဒေမှာဖော်ပြပါရှိထားပါတယ်မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေတိုးပွားမှုထိန်းချုပ်ရေးဆိုင်ရာဥပဒေကိုပြည်တော်စုလွှတ်တော်ကအတည်ပြုခဲ့ပြီးသမရကလက်မှတ်ထိုးကပြဋ္ဌာန်းခဲ့တာကြောင့်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေနဲ့ကုလသမဂ္ဂကဝေဖန်မှုတွေရှိခဲ့ပါတယ်
မမေခတင်ပြတော်တာပါရှင် VOA ကနေပုတ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့စီစဉ်ဆုံးသက်ခင်နောက်ဆုံးသတင်းဆောင်မသဘုတ်တင်ပြပါအောင်မယ်မြန်မာနိုင်ငံတွင်းနိုင်ငံရေးအပြောင်းအလဲတွေရှိလာပေမဲ့လို့ပြည်သူရေးရာကဏ္ဍတွေမှာပြုပြင်ပြောင်းလဲရေလိုအပ်ချက်တွေရှိသလိုဗဟိုချုပ်ကိုင်မှုလျှော့ချပြီးပြည်내နဲ့တိုင်းအဆင့်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေပိုလုပ်ဖို့လိုအပ်ချက်တွေရှိနေတယ်လို့အစီရင်ခံစာတရက်မှာထောက်ပြလိုက်ပါတယ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာအစိုးရဌာနတွေပြုပြင်ပြောင်းလဲရေးကိုလူထုနားလည်သဘောပေါက်ကြဖို့အတွက်အမေရိကန်ပြည်ထောင်စုအခြေစိုက် Asian Foundation နဲ့ MDRI မြမဖွံ့ဖြိုးတိုးတက်ရေးအရင်းမြစ်အဖွဲ့အစည်းရဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုအဖွဲ့တို့ကပူးပေါင်းပြီးအစီရင်ခံစာတရက်ထုတ်ပြန်ခဲ့တာပါအပြည့်စုံကိုတော့ကိုထက်အောင်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါတမနာဦးသိန်းစိန်စိုးရတဲ့နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးနဲ့အစိုးရဌာနဆိုင်ရာတွေပြောင်းလဲရေးတွေကိုလူထုအကြအကျယ်ပြန့်ပြန့်သိရှိဖို့အတွက်အမေရိကန်ပြည်ထောင်စုအခြေစိုက် Asia Foundation နဲ့ MDRI မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအရင်းမြစ်အဖွဲ့အစည်းရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုအဖွဲ့တို့ကပူးပေါင်းပြီးတော့မနေ့ကအစီရင်ခံစာတရက်ထုတ်ပြန်လိုက်တာပါဒီအစီရင်ခံစာရဲ့အရေးပါပုံကိုတော့ Asia Foundation ကမြန်မာနိုင်ငံဌာနကိုယ်စားလှယ် Kim ကအခုလိုပြောပါတယ်
This report is focusing on conceptualizing public sector reform in Myanmar. Public sector is a very big, complex, important topic, but clearly that is.
ဒီစာတမ်းဟာမြန်မာနိုင်ငံမှာအစိုးရဌာနတွေပြုပြင်ပြောင်းလဲရေးအယူအဆကိုလူထုနားလည်သဘောပေါက်ကြဖို့ရည်ရွယ်တာဖြစ်ပါတယ်။ပြည်သူ့ရေးရာကဏ္ဍတွေဟာတကယ့်ကိုရှုပ်ထွေးပေမဲ့လို့ပြုပြင်ပြောင်းလဲရေးမှာတော့အလွန်အရေးပါတယ်ဆိုတာကိုမြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကတည်းကကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့တွေဒီကဏ္ဍနဲ့ပတ်သက်ပြီးအနီးကပ်စောင့်ကြည့်လေ့လာခဲ့တာလည်းဖြစ်ပါတယ်။ဒီစာတမ်းဟာပြည်သူ့ရေးရာကဏ္ဍကိုစိတ်ဝင်စားတဲ့ဘသူမဆိုသဘောပေါက်နားလည်စေမှလည်းဖြစ်ပါတယ်
။မြန်မာနိုင်ငံဟာအာရှတိုက်မှာဗဟိုဦးစီးချုပ်ကိုင်မှုပုံမအကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးတော့2014ခုနှစ်မှာပြည်내နဲ့တိုင်းဒေသကြီးအစိုးရတွေထံပြည်ထောင်စုအစိုးရကနေချပေးတဲ့ငွေကြေးပမာဏဟာပြည်သူ့အသုံးစရဲ့ဆနစ်ရာခိုင်နှုန်းသာရှိပါသေးတယ်။မြန်မာနိုင်ငံမှာပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးဖြစ်တဲ့ GDP နဲ့အခွင့်ကောက်ခံရရှိမှုအချိုးအစားမှာ 3.3 ရာခိုင်နှုန်းကနေ 4.4 ရာခိုင်နှုန်းအတွင်းသာရှိပြီးတော့ အာရှတိုက်မှာအ ਨੇ ဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းဒီအစီရင်ခံစာကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြည်သူရေးရာပြုပြင်ပြောင်းလဲရေးကဏ္ဍတွေနဲ့ပတ်သက်လို့ VOA ရဲ့သတင်းအမိကိုတော့
စနိုင်တဲ့အနေအထားတချို့နေရာတွေမှာစထားခဲ့တယ်ပေါ့နော်။ဒါပေမဲ့စနစ်ကျလေးသွားဖို့ကတော့အချိန်တားတယ်လည်းပို့လို့မယ်နော်။သွားဖို့လည်းနေရာတော်တော်များများလုပ်ဖို့ကြိုက်မှုရှိတယ်လို့ထင်တယ်နော်။ဒါကြောင့်မို့တနည်းပြောလို့ရှိရင်တော့တချို့အခြေခံလောက်ပဲလက်ရှိအချိန်မှာချထားနိုင်တယ်လို့ကျွန်တော်အဲ့လိုပဲထင်တယ
်။စီးပွားရေးနဲ့လူမှုတိုးတက်မှုအဖွဲ့ကအကြီးတန်းသုတေသီဦးတမောင်တန်းပြောဆိုသွားခဲ့တာပါ။လက်ရှိအစိုးရအနေနဲ့အပြုသဘောဆောင်တဲ့အပြောင်းလဲတွေလုပ်ကင်နေပေမဲ့လည်းမြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေကနေပါနေပြီးတော့စစ်အသုံးစရိတ်နဲ့ငွေလုံးငွေရင်အသုံးစရိတ်တွေကဆက်လက်မြန်မာနေတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးဟာစတဲ့တိုင်းပြည်ရဲ့အရေးပါတဲ့ဝင်ကြီးဌာနတွေကိုအရက်သားအစိုးရအစားတက်မလို့ကိုတာဝန်ပေးထားမှုအပေါ်မှာလည်းဒီအစီရင်ခံစာမှာထောက်ပြထားပါတယ်။လက်တလောလွတ်တော်ထဲမှာအခြေတင်ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဒီစာရန်ပြုစုခဲ့သူတွေကတဦးပါဝင်ဖြစ်သူ David Hu ကပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မှုလိုတယ်လို့ပြောပါတယ
် We should give the states and regions real powers to do that we need to amend schedule 1 and schedule 2
ပြည်ပြင်ပြောင်းလဲရေးကိုတက်မတော်ကပုံမှန်436သုံးပြီးတော့တားဆီးနေတာပါဥပမာပြောရရင်ဗဟုချုပ်ကန်မှုရှော့ချရေးမှာပြည်내နဲ့တိုင်းဒေသကြီးတွေကိုလုတ်ပိုင်ခွင့်အာဏာတွေပေးရမှာပ
ါပြည်내နဲ့တိုင်းဒေသကြီးအစိုးရရဲ့အသုံးစရိတ်တွေကိုအုတ်ချုပ်စီမံပေးတဲ့ပြည်သူဝန်ဆောင်မှုမရှိသေးတဲ့အပြင်တတိယအဆင့်ရွေးကောက်တင်မြောက်ပေးတဲ့ဒေသအစိုးရတည်းရဲ့မရှိသေးဘူးလို့လည်းဒီအစိုးရခန်းစာမှာသုံးသပ်ထားပါတယ်ဒါအပြင်260နီးပါးဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်တွေကလူတို့နဲ့စီးပွားရေးအပေါ်မှာဆိုးရွားတဲ့အကျိုးသက်ရောက်မှုတွေဖြစ်စေနိုင်တဲ့အတွက်ပြည်သူ့ရေးရာကဏ္ဍစီမံအုပ်ချုပ်မှုကိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်အသွင်သို့ကူးပြောင်းမှုအတွက်ဆိုရင်တော့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်မရှိမဖြစ်လိုအပ်တယ်လို့ဒီအစည်းအဝေးခန်းစာကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုစီစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုအောင်အောင်ကတက်လက်ပြောပြပေးပါအောင်ရှင
်။အီရန်နျူကလ িয়ার ရေးအဖြစ်ရှာဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဗီယက်နာမဒီကနေ့ထိဆက်လက်ဆွေးနွေးနေပါတယ်။လာမယ့်တောက်ကြနေ့မှာနှစ်ဖက်ကြားသဘောတူညီမှုရအောင်ဆက်ပြီးဆွေးနွေးသွားမှာလည်းဖြစ်ပါတယ်။မပြည့်ပြတ်သေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့နောက်ဆုံးအခြေအနေအနေနဲ့အခုလိုထပ်ပြီးရပ်တိုးဆွေးနွေးတာဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့အနောက်နိုင်ငံသံတမန်တဦးကပြောပါတယ်။American သမ္မတ Barack Obama ဟာ BNN Communist Party အကြီးအကဲနဲ့အင်္ဂါနေ့ကသမ္မတအင်ပီရိုမှာတွေ့ဆုံပါတယ် BNN စစ်ပွဲအပြီးနှစ်ပေါင်း40ကြာပြီးတဲ့နောက်တစ်ချိန်ကရံပတ်နှစ်နိုင်ငံခေါင်းဆောင်တွေအခုလိုတွေ့ဆုံကြတာကိုနှစ်နိုင်ငံဆက်ဆံရေးမှာထူးခြားတဲ့တိုးတက်မှုတစ်ခုအဖြစ်ပြောဆိုနေကြပါတယ်ဥရောပခေါင်းဆောင်တွေကပေးထားတဲ့နောက်ဆုံးရဒီသတင်းပတ်ကုံမှာဂရိနိုင်ငံရဲ့အချင်းငွေဆိုင်ရာသဘောတူညီချက်တရရဖို့သူ့အနေနဲ့ယုံကြည်စိတ်ချထားကြောင်းဂရိဝန်ကြီးချုပ် Alexis Tsipras ကပြောဆိုလိုက်ပါတယ်။ဗန္ဓာငွေကြေးအကူအညီအတွက်အပြန်အလှန်အပြင်ချိုးချံချွေတာရေးဆိုင်ရာပြင်းထန်တဲ့အစီအစဉ်တွေအပေါ်သဘောတူဖို့သူ့နိုင်ငံအနေနဲ့ဘာကြောင့်တွန်းဆုတ်ရလဲဆိုတဲ့အပေါ်ကိုလည်းဥရောပပါလီမန်ကိုဒီကနေ့ပြောတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်ကထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာပါတီစုံထွေထွေရွေးကောက်ပွဲကိုဒီနှစ်အကွန်မိုင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကဆလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေမဲဆင်းတွေကိုထုတ်ပြန်တာမှာအမှားအယွင်းတွေရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတရားစီစစ်ဖို့ပြန်လည်တောင်းဆိုမှုတွေရှိနေတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်ရက်ကိုထုတ်ပြန်လိုက်တာဖြစ်ပါရယ
်တရင်ချင်းချုပ်ကိုကောင်အောင်ကကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရင်းမှုကကွန်ညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Tana ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာသားဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီထိ line to meter 16.25 ရိုးကနေထုတ်လွှင့်ပေးခဲ့တာပါဒီကနေ့ည 9:00 နာရီအစီအစဉ်မှာလည်းဆက်ပြီးနားဆင်ကြပါအောင်ရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမရှင်လာပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.